ကိုဗစ် -19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့ဆေးရဖို့စွမ်းသက်စစ်ဆင်မှုအဖြေကိုမကြာခင်မှာပဲရဖို့ရှိတယ်လို့ဓမ္မရိုးကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကTedros Ghebreyesus ကတောက်ချာနဲ့ဂျနီဗာအစည်းအဝေးမှာပြောပါတယ
်။ The group reviewed data from the solidarity trial.
ကိုဗစ် -19 ဆက်ဆင်းမှုကရတဲ့အချက်လက်တွေကိုဖွဲ့ကပြန်ပြီးတောင်းတတဲ့အခါမှာရောဂါဖြစ်ပေါ်တဲ့အဆင့်အမျိုးမျိုးမှာဆေးဆန်းတက်မှုအမျိုးမျိုးထပ်လုပ်ဖို့လုံနေသေးတာသိရပါတယ်။အခုချိန်ကြီးဆိုနိုင်ငံပေါင်း39နိုင်ငံကလူနာပေါင်း 9,500 လောက်မှာဆန်းတက်နေတာဖြစ်ပြီးလမ်းနဲ့တရင်နှစ်ပတ်လောက်အတွင်းမှာတော့ရာရေးဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းပြောသွားတာပါ။ပူပေါင်းဆန်းတက်မှုအတွက်ဒီရောဂါကုသရေးမှာတုံ့နိုင်တဲ့ကဏ္ဍ5ခုမှာစတင်လှုပ်ဆောင်နေတာပါ။ Remdesivir ဆေးနဲ့သမ္မတဒေါ်နယ်ထရန့်ကြေညာနေတဲ့ Hydroxychloroquine ညှပ်ဖျားရောဂါဆေးပြန် HIV ပိုးတဲ့တုံ့နိုင်ဆေးတွေလည်းဆန်းတက်ရမှာပါဝင်ပါတယ်။ WHO အဖွဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲ Mike Ryan ကတော့ဒီ COVID-19 ကိုကုသနိုင်တဲ့ဆေးဘယ်တော့ရမယ်ဆိုတော့ကိုခံမှန်းမနေကြဘူးပြောပါတယ်။တရုတ်နိုင်ငံမှာမနစ်ကစတင်ခဲ့တဲ့Novel Coronavirus ရောဂါဟာအခုချိန်မှာကမ္ဘာတစ်လွှာလူပေါင်းသန်းတွယ်ကျော်ကိုသေဆုံးစေခဲ့တာပါ။